ဒီနေ့နိုင်ငံမှာသမ္မတအမီရာမက်ခရွန်ရဲ့ပြင်ဆင်ခံစားခွင့်စနစ်ပြင်ဆင်မှာကိုမကျေနပ်လို့ဆန္ဒပြနေတဲ့တေယူပို့ဆောင်ရေးသမဂ္ဂရဲ့ဆန္ဒပြပွဲက18ရက်ကြာလာပြီးဖြစ်တာမို့ယထာကြီးစင်တွေဖြတ်သိမ်းထားတာလမ်းတွေပိတ်ဆို့နေတာကြောင့်ခရစ်မတ်နဲ့နှစ်သစ်ကူးရာသည်အိမ်ကျန်ရမဲ့သူတွေအတော်အခက်ကြုံနေရပြီးခရစ်မတ်ပွဲကိုဆင်နွှဲဖို့အခြားနည်းလမ်းကိုရှာနေကြရပါတယ်ခရစ်မတ်ပွဲတော်ကာလမှာပြည်သူတွေနဲ့မိသားစုဘဝတွေကိုစာနာသောအဖြစ်တပိတ်မှောက်တာကိုယာယီရဆိုင်ထားပြီးကိုအာဗီကုစ်နိုင်ငံကိုရောက်ရှိနေတဲ့သမ္မတမက်ခရွန်ကတောင်းဆိုထားပြီးဆန္ဒပြသူတွေတောင်းဝန်ယူမှုရှိဖို့လိုတယ်လို့ပြောပါတယ်။ပြင်သစ်အမျိုးသားယထာပြည်ဆွေးရေးဌာန SMCF ကတော့ဖြတ်သိမ်းထားတဲ့ခီးစဉ်တွေနဲ့ပတ်သက်ပြီးကြိုတင်ကြေညာပေးနေပြီးဝယ်ယူပြီးသားလက်မှတ်တွေကိုလည်းပြန်လဲပေးနေပါတယ်။ SMCF ကပြည်ဆွေးပေးနေတဲ့မြန်နှုံးမြင့်ယထာခီးစဉ်တွေကတစ်ဝက်လောက်သာပြည်ဆွေးနိုင်ပြီးပဲရစ်မြို့တွေကယထာတွေနဲ့နေဘက်ကယထာခီးစဉ်အမြောက်များချက်သိမ်းထားရပါတယ်